အမေရိကန်သမ္မတရဲ့အနီးကအကြံပေးလည်းဖြစ်ကားသမက်လည်းဖြစ်တဲ့ဂျရက်ကူရှနာဟာသူ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိပါဘူးလို့ပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲအနံ့ရအောင်ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာဂျရက်ကူရှနာကထွက်ဆိုခဲ့ပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့ရုရှားကဘလူးနောက်ဆက်ခဲ့တယ်ဆိုတာစုံစမ်းနေတဲ့လွှတ်တော်မတ်တီကကုရှနာဘာကြောင့်တနင်္လာနေ့မှာဒီကိစ္စဆေးရရတယ်ဆိုတာနဲ့ကုရှနာဘက်ကနေပြီးတော့ဘလို့ပြင်ဆင်ထားခဲ့တယ်ဆိုတာတွေကိုမတ်စုမြန်မကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရစေအောင် CEO လှုပ်ရှားမှုတွေမှာဝင်ရောက်နှောက်ယှက်ဖို့နဲ့ဝါဒဖြန့်ဆောင်ရွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကတုံ့တက်ခဲ့ကြပြီးတဲ့နောက်ထရမ့်ရဲ့စီယုံရဲ့အဖွဲ့ဝင်တွေအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုတရားရေးဌာနနဲ့လွှတ်တော်မှစုံစမ်းနေတာဖြစ်ပါတယ်။တင်းနှာနေကတော့သမ္မတထရမ့်ရဲ့အကြီးအကဲအကြံပေးတယောက်လည်းဖြစ်တဲ့အပြင်တမက်လဲတော်သူဂျရက်ကူရှနာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကခေါ်ယူစစ်ဆေးခဲ့ပါတယ်။နှစ်နာရီကြာတဲ့ဒီကိစ္စကြားနာစစ်ဆေးပွဲမှာလွှတ်တော်အမတ်တွေဘလို့မေးခွန်းထုတ်ခဲ့ကြတယ်ဆိုတာကိုမသိရပါဘူး။ဒါပေမဲ့ကော်မတီကိုပေးအပ်ခဲ့တဲ့မှတ်တမ်းတွေအချက်အလက်တွေအရသူအနေနဲ့ရုရှားနဲ့ပူးပေါင်းပြန်စီခဲ့ခြင်းမရှိဘူးဆိုတာပြသနေတယ်လို့ကြားနာဖွယ်အပီအင်ဂျီရောပြန်အရောက်မှာမစ္စတာကရှနာကအခုလိုပြောကြားခဲ့ပါတယ
် Let me be very clear. I did not collude with Russia, nor do I know of anyone else in the campaign who did so. I had no improper contacts.
ရုရှားနဲ့ကျွန်တော်ပူးပေါင်းပြန်စီဆောင်ရွက်ခြင်းမရှိခဲ့သလိုစီယုံရဲ့အဖွဲ့ဝင်တွေထဲမှာပူပေါင်းကြံစီဆောင်ရွက်ခဲ့သူဘယ်သူရှိတယ်လဲဆိုတာကိုလည်းကျွန်တော်မသိဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။မယိုးသားမလျော်ကန်တဲ့ဆက်သွယ်မှုတစ်ခုမှကျွန်တော်မလုပ်ခဲ့ပါဘူး။ကျွန်တော်စီးပွားရေးလုပ်ငန်းတွေအတွက်ရုရှားစီကနေငွေကြေးထောက်ပံ့မှုကိုမိခိုအားထားခြင်းလည်းမရှိပါဘူး။တောင်းဆိုတဲ့အချက်လက်အလုံးကိုပွင့်လင်းမြင်သာမှုအပြည့်အဝရှိစွာပေးအပ်ခဲ့ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဘယ်လိုနှောက်ယှက်ခဲ့တယ်လဲဆိုတဲ့စစ်ဆေးမှုတွေမှာမစ္စတာကရှနာကိုစတင်စစ်ဆေးမှုတွေကိုကြည့်ခြင်းဖြင့်ဆောင်ရမ်းမှုတွေမှာအရေးကြီးတဲ့ကာလကိုရောက်ပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။တကယ်ပိတ်စစ်ဆေးကြမ်းမာပွဲမှာပါဝင်တဲ့လွှတ်တော်အမတ်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တဲ့အထက်မှာလည်းဘလို့နိုင်ငံသားအစိုးရနဲ့မှသူမလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိသလိုပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာကိုမစ္စတာကရှနာကပြက်ပြက်သားသားညှင်းဆန်ထားပါတယ်။ရာထူးတာဝန်ပြီးဆုံးလို့စနေနေ့ကမှရုရှားပြန်သွားတဲ့ရုရှားကအမတ်ဆာဂေကစ်လီယက်နဲ့ရုရှားအစိုးရပိုင်ပန်းအရှိအကဲဆာဂေဂေါကော့ဖ်တို့နဲ့သမ္မတရွေးကောက်ပွဲပြီးကာလကတွေ့ဆုံခဲ့မှုတွေကြောင့်မစ္စတာကရှနာကိုအခုလိုစုံစမ်းစစ်ဆေးစရာဖြစ်လာခဲ့တာပါပြီးခဲ့တဲ့နှစ်နိုဝင်ဘာလကသမ္မတကစ်လီယက်နဲ့တွေ့ဆုံခဲ့မှုအတွင်းရုရှားဗိုလ်ချုပ်ကြီးဝေစီကစီးရီးယားကိစ္စဆွေးနွေးဖို့လိုလားတဲ့အတွက်လုံခြုံတဲ့ဆက်သွယ်ရေးလိုင်းရှိသလားလို့ရုရှားတပ်အမတ်ကမေးခဲ့ကြောင်းသူကမရှိချောင်းပြန်ပြောခဲ့ပြီးတကယ်လို့ရုရှားတန်ရုံမှရှိရင်အသုံးပြုလို့ရသလားလို့ပြန်မေးတဲ့အခါမှာတော့ရုရှားတန်အမတ်ကြီးကငြင်းဆိုခဲ့တာကြောင့်ဒီကိစ္စဆက်မပြောဖြစ်ဘူးလို့မစ္စတာကရှနာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သူအနေနဲ့အမေရိကန်ထောက်ခံမှုကိုရှောင်ရှားနိုင်ဖို့ကြိုးစားခဲ့တာမဟုတ်ဘူးလို့လည်းငြင်းဆန်ထားပါတယ်။ဗန်အထီးကဆာဂေဂေါကော့ဖ်နဲ့တွေ့ဆုံမှုနဲ့ပတ်သက်လို့လည်းသမ္မတပူတင်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိတယ်လို့သမ္မတကစ်လီယက်ကဆိုတဲ့အတွက်အတက်တက်လာမဲ့ထရမ့်အစိုးရအပေါ်ရုရှားသမ္မတရဲ့သဘောထားအမြင်သိရဖို့နဲ့အမေရိကန်နဲ့ရုရှားကြားအကောင်းဆုံးဘယ်လိုနည်းလမ်းတွေနဲ့ဆက်ဆံသွားနိုင်လဲဆိုတာသိရဖို့တွေးဆခဲ့တာဖြစ်တယ်လို့ဆိုပါတယ်။တန်အမတ်ကစ်လီယက်နဲ့တွေးဆမှုမှာရောဗန်အထီးကဂေါကော့ဖ်နဲ့တွေးဆမှုမှာပါရုရှားအပေါ်အမေရိကန်ချမှတ်ထားတဲ့အရေးယူတန်ခတ်မှုကိစ္စအပါအဝင်မူဝါဒရေးရာနဲ့ပတ်သက်လို့မဆွေးနွေးခဲ့ဘူးလို့ဂျရက်ကရှနာကပြောပါတယ်။2016ဇွန်လတုန်းကသမ္မတရဲ့သားအကြီးဒေါ်နယ်ထရမ့်ဂျူနီယာစီစဉ်တဲ့ရုရှားရှေ့နေနဲ့တွေ့ဆုံပွဲကိုတူသွားခဲ့တာကလည်းအဲ့ဒီရှေ့နေကသမ္မတလောက်ဟီလရီကလင်တန်ထိခိုက်နိုင်တဲ့အချက်တွေပေးမယ်ဆိုတာကြိုသိလို့သွားခဲ့တာမဟုတ်ဘူးလို့ဆိုပါတယ်။ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တာဟာရုရှားရဲ့အကူအညီကြောင့်မဟုတ်ဘူးဆိုတာကိုအင်ဂျူရောကပြက်ပြက်သားသားငြင်းဆန်နေတာပါ။သမ္မတရဲ့အကြီးအကဲအကြံပေးဂျရက်ကရှနာကလည်းဒီနေ့လာနေ့ကအခုလိုထပ်ပြောခဲ့ပါတယ်
။ Donald Trump had a better messageand ran a smarter campaign and that is why he won
ဒီသူတွေအတွက်ပုံမကောင်းမွန်တဲ့သတင်းစကားပေးနိုင်တာကြောင့်ပိုပြီးပါနာလိမ်မာစွာမဲဆွယ်စည်းရုံနိုင်တာကြောင့်ဒေါ်နယ်ထရမ့်မြို့ောက်ပွဲမှာအနိုင်ရခဲ့တာပါတခြားအကြောင်းကြောင့်အနိုင်ရတယ်လို့ပြောနေရင်သူ့ကိုမဲပေးသူတွေအပေါ်တေရောလောင်ပြောင်ရကြပါတယ်
မစ္စတာကုစနာဟာအောက်လွှတ်တော်ထောက်ခံရေးကော်မတီမှလည်းဒီကနေ့အင်္ဂါနေ့မှစစ်ဆေးမေးမြန်းခံရမှာဖြစ်ပါရဲ့ရှင်။